နိုင်ငံမှာမွတ်စလင်ဆန့်ကျင်ရေးအဓိကရုပ်နေနောက်ထပ်ထပ်ပြီးတော့ဖြစ်ပွားနေတာကြောင့်ရဲတပ်ဖွဲ့ကနှိမ်နင်းနေရပါတယ်။တိုင်းပြည်တဝန်းနိုင်ငံရေးခိုလုံခွင့်လျှောက်ထားတဲ့ရုံးနေနဲ့ရွှေပြောင်းဝင်လာတဲ့သူတွေကိုကူညီပေးနေတဲ့ရှေ့နေရုံးတွေကိုတိုက်ခိုက်မယ်ဆိုပြီးတော့လက်ရာစုံအဖွဲ့တွေကချိန်ချောက်နေပါတယ်။တစ်ချိန်ထဲမှာပဲဖက်ဆစ်ဝါဒီဆန့်ကျင်ရေးလို့သုံးလုံးထားတဲ့တံပြန်ဆန္ဒပြပွဲတွေလည်းပေါ်ပေါက်နေပါတယ်။ပြီးခဲ့တဲ့သတင်းပတ်အစောပိုင်းတုန်းကဗြိတိန်မှာမိန်းကလေးငယ်3ဦးကိုဓားနဲ့တိုက်ခိုက်ခဲ့ပြီးတော့အဲ့ဒီတိုက်ခိုက်တဲ့သူကအစ္စလမ်ဘာသာဝင်ရွှေပြောင်းဝင်ရောက်လာသူဆိုတော့မှားယွင်းပုံဖော်တဲ့သတင်းတွေပြန့်နှံ့ခဲ့ရတာကနေအကြမ်းဖက်ဆန္ဒပြပွဲနဲ့အဓိကရုံးနေနိုင်ငံတော်ဝန်ပေါ်ပေါက်နေတာပါ။ဇူလိုင်လ4ရက်ကျင်းပခဲ့တဲ့ရွေးကောက်ပွဲအပြီးဗြိတိန်ဝန်ကြီးချုပ်တစ်ကီယာစတာမာဝန်ကြီးချုပ်တာဝန်ဆက်ယူပြီးတဲ့မကြာခင်မှာပဲအခုလိုမျိုးမွတ်စလင်ဆန့်ကျင်အဓိကရုံးတွေပေါ်ပေါက်ခဲ့တာပါဗြိတိန်နိုင်ငံရဲ့သမိုင်းမှာတော့73နှစ်အတွင်းအဆိုးဝါးဆုံးအကြမ်းဖက်ဆန္ဒပြပွဲတွေပေါ်ပေါက်လာတာဖြစ်ပါတယ်အဆိုးရရှေ့နေလုပ်ခဲ့တဲ့ဝန်ကြီးကီယာစတာမာကတော့ပြစ်မှုကျူးလွန်တဲ့သူတွေအနေနဲ့ထောင်နဲ့နှစ်ရှည်ချခံရမယ့်အကြောင်းသတိပေးပါတယ်ဒီအဓိကရုံးတွေကိုနှိမ်နင်းမှုအတွက်တိုင်းပြည်တော်မှာတော့အရေးပေါ်တပ်ဖွဲ့ဝင်တွေခေါ်ပြီးအသည့်အနေထားအထူးလေ့ကျင့်ထားတဲ့တပ်ဖွဲ့ဝင်ပေါင်း6000ချထားပါတယ်ရှင်